ဒေါ်ဆန်းစုကြည်မူကိစ္စအတွက်နောက်ထပ်အယူခံတင်မယ်လို့သိရပါတယ်ခင်ဗျအဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့အဲ့ဒါအင်ကယ်လို့ဘယ်တော့တင်ပါလဲခင်ဗျအ
ဲ့ဒါလေဘယ်တော့တင်မလဲဆိုတော့ကျွန်တော်အခုမှသိမပြောနိုင်ဘူးဒါပေမဲ့အမြန်ဆုံးတင်ဖို့တော့ကျွန်တော်စူးစမ်းမယ်စီရင်ချက်တွေကိုကျွန်တော်တို့ကူးရပါတယ်စီရင်ချက်ဆိုတာအဲ့ဒီတိုင်းကစီရင်ချက်ရောမူလရုံးကအကုန်ပြန်ကူးရတယ်ဒါသူ့ထုံးစံပေါ့အဲ့ဒါဒီအလုံးကိုကျွန်တော်အခုဒီနေ့သိတာ12ရက်နေလောက်မှရနော်အဲ့ဒီ12ရက်နေနောက်ပိုင်းမှာတင်ပြမယ်ပေါ့ဗျာ
အဲ့ဒီတော့လေကျွန်တော်တခုသိကျင်တာကအခုဒီမှာဟိုကျွန်တော်ပြီးခဲ့တဲ့တစ်ခေါက်တင်ခဲ့တာဒီဘိုးတရားရုံးကျုံမှာပဲတင်ခဲ့တယ်အခုတစ်ခါတက်တင်တဲ့အခါမှာအင်ကယ်တို့ဘယ်ကိုတင်ရမလဲ
အဲ့ဒီကိုပဲတင်ရမယ
်ဟောဟုတ်ကဲ့
အဲလုံထုံလုံပြီးတော့မတူကျွန်တော်တို့အဆင့်နှစ်ဆင့်ရှိမယ်ပထမအဆင့်ကကျွန်တော်တို့ဟိုလက်ခံရေးပေါ့
နော်ဟုတ်ကဲ့
ဟို admission for admission ပေါ့
ဟုတ်ကဲ့
အဲ့ဒါကိုရှောက်လဲချက်ပေးရပါမယ်အဲ့တော့လက်ခံသွားလို့ရှိရင်တော့နောက်ထပ်တစ်ဆင့်အဲ့တော့တရားသူကြီး၃ပါးထိုင်တဲ့စုံညီခုံရုံးမှာကျွန်တော်တို့ရှောက်လဲချက်ပေးရမှာ
ဟုတ်ကဲ့
အထူးယူကမှာ
ဟုတ်ကဲ့ပါပထမကဒီ2ပါးတိုင်းပေါ့အခုက3ပါးတိုင်းပဲဖြစ်သွား
ဟုတ်ပါတယ
်အော်ဟုတ်ကဲ့ပါနောက်တစ်ခုကလည်းဒီလိုပါပြီးခဲ့တဲ့ဒီတောက်ကြနေကဒီပယ်ချခဲ့တဲ့ကိစ္စမှာသူတို့အဓိကပါအကြောင်းပြချက်ပေးပါလဲ
အဲအဲ့ဒါပေါ့အဲ့ဒါကကျွန်တော်ဥက္ကဋ္ဌပြောလိုက်တဲ့7ရက်နေရမယ်ဆိုတော့စီရင်ချက်ကိုကြည့်မှကျွန်တော်တို့ပြောလို့ရမယ်ဟိုတနေ့က26ရက်နေ့ကအမိန့်ချသွားတာကစီရင်ချက်တစ်ခုလုံးကိုမဖတ်ပါဘူးအောက်ဆုံးအပိုင်းเนาะဆုံးဖြတ်ချက်ကလေးကိုပဲဖတ်ပါတယ်ကျိုးကြောင်းဖော်ပြချက်မပါပါဘူးကျိုးကြောင်းဖော်ပြချက်ပါတဲ့ကျွန်တော်တို့ judgment စီရင်ချက်ကိုကျွန်တော်တို့အခုကုနေပါတယ်
။အော်ဟုတ်ကဲ့ဟုတ်ကဲ့။အဲ့ဒါတရားမှဘယ်လိုဆက်သွားမလဲဆိုတာတရားမှ
ဟုတ်ပါတယ်ဟုတ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒီကြားထဲမှာဟောဒီအန်တီဒေါ်စန်းစုကြည်နဲ့တွေ့ပြပါသေးလား
။ဒီကြားထဲမှာတော့ကျွန်တော်တို့ပြီးခဲ့တဲ့အပတ်ကတခါတွေ့တယ်လေ
။ဟုတ်ကဲ့။ဆိုတော့ဒီမူကိစ္စတွေရှိနေသေးတယ်ဆိုတော့ဒီတွေ့ဆုံအောင်မဲ့နေထားတော့ရှိတာပေါ့
။ဟုတ်ကဲ့တွေ့အောင်မှာပါကျွန်တော်တို့စီရင်ချက်တွေရပြီးတဲ့အခါမှာစီရင်ချက်ပါအချက်လည်းနဲ့ကျွန်တော်တို့ရဲ့ဥပဒေအမြင်နဲ့ဒေါ်ဆန်းစုကြည်ရဲ့လမ်းညွှန်ချက်တွေပေါ့ဒီလိုသွားမှာဟုတ်
ကဲ့ပါခင်ဗျဟုတ်ကဲ့ကြောပြပေးတာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့